အစ္စရေးဟားမတ်စ်တိုက်ပွဲကြောင့်ဂျက်သရီနေကလူ90ထပ်ပြီးသေဆုံးခဲ့ရတဲ့အတွက်အခုဆို2023အောက်တိုဘာ10ပွဲစတင်ချိန်ကစပြီးပါလက်စတိုင်းသေဆုံးရသူပေါင်း4,600ကျော်သွားပြီလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒဏ်ရာရသူကလည်း3,000ကျော်နေပြီလို့ဝန်ကြီးဌာနကပြောပေမဲ့အရသာဘယ်နှစ်ယောက်ပါတယ်ဆိုတာကိုတော့ခွဲမပြောမခဲ့ပါဘူး။ဒါပေမဲ့သေဆုံးဒဏ်ရာရသူထက်ဝက်ကျော်ကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်။2024အောက်တိုဘာ9ရက်မှာအစ္စရေးကိုဟားမတ်စ်တွေဝင်ရောက်တိုက်ခိုက်တဲ့အတွက်လူမောင်း1,100တေဆုံးပြီးဒဇာကန်250လောက်အဖမ်းခံရတဲ့နောက်ဂါဇာစစ်ပွဲစတင်ခဲ့တာဖြစ်ပါတယ်။အဖမ်းခံရတဲ့ဒဇာကန်100လောက်ကိုဂုတိပြန်မလွတ်သေးပါဘူး။ဒီထဲက3ပုံ2ပုံလောက်တေဆုံးပြီလို့ခန့်မှန်းရပါတယ်။ညှိနှိုင်းမှုတွေကလည်းဒဇာကန်ပြန်လွတ်မြောက်ရေးတိတ်နေလာပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ဒါ့အပြင်သမ္မတဂျိုးဘိုင်ဒန်သမ္မတတက်တန်းကုန်းမဲ့ January 20မတိုင်ခင်သဘောတူညီချက်ရမယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။တကယ်လို့မရခင်တော့ဒဇာကန်ပြန်လွှတ်ရေးသဘောတူညီချက်ရဖို့သမ္မတဘိုင်ဒန်လှုပ်ဆောင်နေတာတွေကိုနောက်တက်လာမယ့်အစိုးရအဖွဲ့ကိုလွှဲပြောင်းပေးမယ်လို့လည်းပြောပါတယ်။